ယူကရိန်းမှာကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံတဲ့အတွက်အစိုးရဌာနအများအပြားရဲ့လုပ်ငန်းတွေထိခိုက်ခဲ့ရတာနဲ့ပတ်သက်ပြီးယူကရိန်းကိုအကူအညီတွေပေးဖို့အမေရိကန်အစိုးရကကြမ်းလှမ်းလိုက်တယ်လို့သမ္မတအင်ယူကတောက်ကြံနေမှာပြောပါတယ်ယူကရိန်းအစိုးရရဲ့ website ဆန်းနေတာ15ကျူလောက်ပိတ်ပစ်ခဲ့ရတယ်ဒီ cyber တိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ကိုတင်ပြခဲ့တယ်လို့ American မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးထိခိုက်မှုဘယ်လောက်ရှိတယ်ဆိုတာကိုဆက်လက်ဆန်းစစ်နေချိန်မှာလိုအပ်တဲ့အကူအညီတွေပေးဖို့အတွက်ယူကရိန်းကိုကမ်းလှမ်းခဲ့တယ်လို့လည်းပြောပါတယ် cyber တိုက်ခိုက်မှုကြောင့်ထိခိုက်ရတဲ့ဌာနတွေထဲမှာဗန်နာရေးဌာနအမျိုးသားရေးဘော်ဝန်ဆောင်မှုနဲ့ယူကရိန်းနိုင်ငံ e-passport နဲ့ covid ကာကွယ်ဆေးထိုးပြီးကြောင်းမှတ်တမ်းတွေတင်ထားတဲ့အစိုးရဝန်ဆောင်မှုဌာနတွေကပါတယ်လို့ယူကရိန်းနိုင်ငံကျောင်းဝန်ကြီးဌာနကတောက်ကြံနေမှာပြောပါတယ်။ယူကရိန်းနိုင်ငံသားတွေရဲ့ကိုယ်ရေးအချက်လက်တွေအင်တာနက်မှာပြန့်နှံ့နေပြီလို့ယူကရိန်းရုရှားနဲ့ပိုလန်နိုင်ငံသား hacker တွေကပြောနေတယ်မယ်။ယူကရိန်းဆိုကဆက်သွယ်ရေးဝန်ဆောင်မှုနဲ့အချက်လက်ကာကွယ်ဌာနကတော့မဟုတ်မှောင်ဘူးလို့ပြောပါတယ်။ hacker တွေအနေနဲ့ယူကရိန်းဆိုရဲ့အရေးပါတဲ့လုပ်ငန်းတွေကိုထိခိုက်အောင်လုပ်ဖို့ကြံရတဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်ခဲ့ဘူးလို့ယူကရိန်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝန်ကြီးအိုလက်စကီဒန်နီလော့ကဗီဒီယိုကိုပြောပါတယ်